ဒီမနက်ကမှဖေဖော်ဝါရီလရက်နေ့ကစစ်တပ်အနာသိမ်းချိန်ကစပြီးဆရာဝန်တွေသူနာပြုတွေစေဝန်ထမ်းတွေအပါအဝင်နိုင်ငံတော်အစိုးရဌာနအသီးသီးမှရှိတဲ့ဝန်ထမ်းတွေတော်များဟာစစ်ကောင်စီလက်အောက်မှာအလုပ်လုပ်ဆောင်လို့ခြင်းမရှိတာကြောင့်အကြမ်းဖက်အနာဖီဇန်ရေးစီဒီအမ်လို့ရှောင်းမှုမှာပါဝင်ခဲ့ကြပါတယ်။ဒါပေမဲ့အခုသတင်းပတ်တွေအတွင်းနိုင်ငံလုံးမှာကိုဗစ် -19 ရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေမြင့်တက်လာနေတဲ့အတွက်ဒီရောဂါကူးစက်မှုတွေကိုကာကွယ်ထိန်းချုပ်နိုင်ဖို့အတွက်ကျန်းမာရေးဝန်ထမ်းတွေအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လှိုင်ကပြီးခဲ့တဲ့ရက်ပိုင်းမှာကြေညာလိုက်ပါတယ်။အဲတော့ဒီဆိုရလက်ထက်ကကိုဗစ်ဒုတိယလှိုင်းအတွင်းရန်ကုန်မြို့ကကုသရေးစင်တာတွေမှာပရဟိတဝန်ထမ်းဖြစ်လှုပ်ဆောင်ခဲ့တဲ့အမည်မပေါ်လို့တဲ့အမျိုးသမီးဆရာဝန်တဦးကတော့စစ်ကောင်စီလက်အောက်မှာပူးပေါင်းဆောင်ရွက်ဖို့ဆန္ဒမရှိဘူးလို့ပြောကြားလိုက်ပါတယ်။
ဒီစစ်ကောင်စီနဲ့ကတော့တော့ဆရာဝန်အနေနဲ့ကတော့ CDM တော့လုပ်ခဲ့ပြီးမှတော့သူတို့ဒီချိန်မှာဘလို့မှပူပေါင်းဆောင်ရွက်ဖို့ဆိုတာကျွန်မအနေနဲ့ကတော့လုံးဝမဖြစ်နိုင်ဘူးဒီချိန်မှာတော်စုဆိုတာပြန်တက်ပါရင်ဒီမှာရွှေလုံကနေပြီးတော့ဒီချာပြန်ပြီးတော့ပို့တဲ့တရားမှတ်ချက်ချင်းလုပ်မှာဒီဒါမဲ့ဒီစစ်အစိုးရတွေနဲ့အနေနဲ့ကတော့ပူပေါင်းမလုပ်နိုင်ဘူးမရှိဘူးဒါမဲ့အဲ့လိုမျိုးဆိုပေမဲ့လူနာတွေကိုကိုယ်လူနာတွေမကြည့်ပါတော့မဟုတ်ဘူးကျွန်မတို့ဒီစစ်မှာတကယ်တည်းနဲ့အကုန်လုံးကအခုဒီ online မှာလုံးဝကိုစက်ပြာစက်ပြာရတော့လုံးဝ online consultation ရှာတော့ကျွန်မတို့တောင်းချောက်ကိုပေးနေတာကျွန်မတို့ဟိုဓာတ်အောင်မနာရအောင်တနေ့တနေ့ဖုန်းပြောရတာပေါ့နော်အဲ့လိုမျိုးတချို့အိမ်သွားနိုင်တဲ့လူတွေကလည်းအိမ်သွားတယ်တချို့မသွားနိုင်တဲ့လူတွေကလည်း online consultation နဲ့လုပ်တယ်ကိုတူကိုထားတော့လုပ်နေဒါပေမဲ့ဒီစစ်ကောင်စီနဲ့ပူးပေါင်းဖို့သူတို့နဲ့ပေါင်းပြီးတော့ပါဝင်ဖို့ဆိုတော့လုံးဝမဖြစ်နိုင
်စစ်ကောင်စီဥက္ကဋ္ဌရဲ့ပြောကြားလိုက်တဲ့အပေါ်ရန်ကုန်မြို့ကနောက်ထပ်ဆရာဝန်တဦးကလည်း VOE ကိုအခုလိုပြောပါတယ
် CDM တုံးတဲ့ဆရာဝန်တွေထဲမှာလေဒီလိုရှိရဆိုဥမာဒီ politically အရန် strong ဖြစ်တဲ့လူတွေရှိတယ်။တချို့ကြောက်လေအဲ့လောက် strong မဖြစ်ဘူး။ဒါပေမဲ့ဟိုသူကြောက်လို့မတရားထင်တဲ့ဥစ္စာကိုမခံနိုင်တဲ့အတွက်ကြောင့်မလို့ဟို CDM လုပ်တဲ့လူတွေလည်းရှိတယ်။ကိုယ့်အလုပ်ကိုလုပ်ကြတာတော့အကောင်းဆုံးပေါ့နော်။ဆရာဝန်ကလည်းဆရာဝန်လုပ်လို့မင်းစစ်သားလည်းစစ်သားလုပ်လို့မယ်ပေါ့နော်။ဒါဆိုလို့ရှိရင်တော့ဒါအကောင်းဆုံးအဖြေပဲပေါ့ဗျာ။
ကျောင်းလေးသူနာပြုတွေစေဝန်တန်းတွေအတော်များများကတော့စစ်ကောင်စီနဲ့ဥပပေါင်းဆောင်ရွက်မှုတွေမလုပ်ချင်ပေမဲ့လည်းရောဂါကူးစက်မှုတွေရောဂါကူးစက်နေသူတွေကိုတော့အင်တာနက်အွန်လိုင်းကဖြစ်ဖြစ်တယ်လီဖုန်းနဲ့ဖြစ်ဖြစ်ဒါမှမဟုတ်လူကိုယ်တိုင်သွားပြီးတော့ဖြစ်ဖြစ်တက်နိုင်တဲ့ဘက်ကကိုနီးကိုဟန်နဲ့ကူးသမှုတွေပေးနေကြတာပါစစ်ကောင်စီဘက်ကပြောသလိုကျောင်းလေးဥပပေါင်းဆောင်ရွက်လာဖို့အတွက်ဆိုရင်စစ်ကောင်စီအနေနဲ့တောင်းဆိုချက်တွေလိုအပ်ချက်တွေကိုလက်ရောဖြည့်ဆည်းပေးနိုင်ဖို့လည်းအရေးကြီးတယ်လို့မြင်ကြောင်းသူကဆက်ပြောပါတယ
်ဒီကျောင်းဝင်နေကအခုတော်တော်များများအဖမ်းကြရတယ်။ဟိုပြည့်ရလူတွေလည်းပြည့်နေရတယ်။ပုံမှန်တက်ခံနေရတဲ့လူတွေလည်းရှိတယ်။အားလုံးဝိုင်းပြီးတော့တောင်းဆိုကြတယ်ပြန်တော့ပြီးပါလို့ပြောတယ်။ဒါပေမဲ့ပြန်မလုပ်ပြရရှိတယ်။နောက်တစ်ခုကကိုကသွားပြီးတော့ဒီလုပ်ငန်းဝင်ကိုဝင်တဲ့အခါမှာကိုကအရင်းယူမှလည်းကြောက်ကြတယ်။ဇုံကြည့်မှုမရှိတော့တကယ်တမ်းပူပေးခြင်းနဲ့လူတောင်မှမသွားရဘူး။ဒီလိုလေးပဲလာကြပါလို့ကျော်ရဲစကားတော်ဖုန်းလေးကိုဖြည့်ရှင်းဖို့ခဲ့တယ်။ဂရီကိုဝတီလိုရယ်။ဂရီကိုဝတီလိုရယ်ဆိုတာဗါလဲပြန်လာပါနော်။ပန်းကြီးသားရဲ့ဆရာဝန်တွေကိုပြန်လုပ်ပေးမယ်။နောက်တစ်ခါပြန်ဝင်လာတဲ့ဆရာဝန်တွေကိုလည်းအေးအေးယူခြင်းမရှိဘူးအေးမယူပါဘူး။ဒါမျိုးဂရီကိုခံနိုင်နေဆိုလို့ရှိရင်တော့လူသားချင်းစာနာရေးအနေနဲ့ဒီလူနာတွေကိုကြည့်စုပေးခြင်းနဲ့ဆရာဝန်ရဲ့မူလစိတ်အနေထားနဲ့ကျန်လာကြမှာပဲ။တခုရှိတယ်ကြာ။ဆရာဝန်ရှိပြီးတော့ကျန်နေရတယ်ဘာမှမရှိလို့ရှိလို့ရှိရင်လေ။ဘာမှလုပ်လို့မရဘူး။ဥမာဆူကြပါသေးဘူး။အောက်ဆီဂျင်လုံလောက်အောင်တော့ဖြည့်ပေးမယ်။နော်။နောက်တစ်ခါလိုအပ်တဲ့စက်ပြီးရပစ္စည်းတွေတက်ဖို့ပေးမယ်။စီးဝါးတွေတက်ဖို့ပေးမယ်။အဲ့ဒါမျိုးတွေလုပ်ရဲ။နော်။
ဒီကဲသတင်းပတ်ဒီအတွင်းစစ်ကောင်စီဘက်ကဆရာဝန်တွေကိုအလုတ်ပြန်လုပ်ဖို့အတွက် contract စနစ်နဲ့ခေါ်ယူ9ရက်လာရှိနေပေမဲ့အများစုကတော့ပြန်လုပ်တာမရှိဘူးလို့ဆရာဝန်တွေကပြောပါတယ်။ဒီကဲ NLD အစိုးရလက်ထက် COVID ဒုတိယလှိုင်းဖြစ်ပွားခဲ့ခြင်းကအခြေအနေနဲ့အခုလက်ရှိစစ်ကောင်စီလက်ထက်ရောဂါကာကွယ်ကုသရေးအခြေအနေနဲ့ကွာခြားပုံနဲ့ပတ်သက်ပြီးမေးကြည့်တဲ့အခါမှာတော့အမည်မဖော်လိုတဲ့အမျိုးသမီးဆရာဝန်ကအခုလိုပြောပါတယ်။
Facebook စကားနဲ့ပြောမယ်ဆိုရင်တော့လွမ်းစရာကြီးပေါ့နော်။အိုးအဲ့ဒီတကယ်ဝေတော့အောင်ဆိုလို့ရှိရင်ဒီပြည်သူတွေကဆရာဝန်ရောဗိုလ်လန်တီးယားအင်ဂျင်နီယာအကုန်လုံးကလေတကယ်ဟိုမှာလေဟိုဘဝမှာမမြင်ဘူးတဲ့တက်ညီလက်ညီနဲ့တစ်ခါမှမကြုံတဘူးမတွေ့ဘူးတဲ့ထောက်ပံ့မှုတွေပြည့်စုံမှုတွေဆက်ဆက်လက်တွေနဲ့ ာတွေကဖြတ်တန်းခဲ့ရတာပေါ့နော်အခုချိန်မှာတော့ဒီအောက်ဆီဂျင်တဲတာဒီမနေ့တော့ဒီမနေ့ငယ်ချင်းတယောက်ကသူ့ဟိုဟာအတွက်ပေါ့နော်အောက်ဆီဂျင်မထားတာဟိုဟာတဲလာတဲ့ကားနှစ်စီးကိုတဲ့ဖန်သွားလို့တဲ့သူတို့ဒီနေ့မရနိုင်ဘူးလေဆိုတော့ဘလို့ကွာချမ်းလဲဆိုအဲ့ဒါပဲစဉ်းစားကြည့်ရပေါ့နော်
မြန်မာနိုင်ငံမှာလုံခဲ့တဲ့24နှစ်အတွင်းတခွဲနမူနာ15359ခုကိုစစ်ဆေးခဲ့တာမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်9658ဦးရှိခဲ့ပြီးသေဆုံးသူအီတွက်က298ယောက်ရှိတယ်လို့ကျမကြီးနဲ့အာသာဝန်ကြီးဌာနကမနေ့ည7နာရီထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒါကြောင့်အခုဆိုရင်ဖို့တွေ့သူစုစုပေါင်း 36,429 ယောက်ရှိပြီဖြစ်ပြီးသေဆုံးသူစုစုပေါင်းက 6,956 ယောက်ရှိပြီဖြစ်ပါတယ်ခင်ဗျာ။